စစ်တွေမျိုးအနောက်ဘက်ဘောတူဖာအမှတ်1မော်စလင်ဒုက္ခသည်စခန်းမှာမနေ့ကလောင်ကျွမ်းခဲ့တဲ့မီးကြောင့်အခန်းပေါင်း400ကျော်ပါဝင်တဲ့ရှစ်ခန်းတွဲတန်းရပေါင်း50ကျော်ပျက်စီးဆုံးရှုံးခဲ့တာဖြစ်ပါတယ်။အဲ့ဒီမီးလောင်မြင်နေရကိုစစ်တွေမျိုးအခြေစိုက်အမှတ်17နဲ့အမှတ်36လုံခြုံရေးတပ်ဖွဲ့နှစ်ခုကတပ်ဖွဲ့ဝင်အင်အား80အပြင်ပြည်နယ်အရန်ရဲတပ်ဖွဲ့ကအင်အား20လောက်ကတန်းရှင်းရေးဆောင်ရွက်ပေးခဲ့ကြတယ်လို့အမှတ်36လုံခြုံရေးတပ်ဖွဲ့ကတပ်ဖွဲ့မှူးဒုတိယရဲမှူးကြီးအောင်ချမ်းမင်းကပြောပါတယ
်ဒီမီးလောင်ကွင်းထဲမှာပေါ့ရှိနေတဲ့ဟာတွေကိုအမြန်ဆုံးတန့်ရှင်းပြီးမြောက်တော့ဖို့အတွက်ရည်ရွယ်တယ်ပြည်ရနယ်ကျွန်တော်တို့ဆက်ပြီးတော့မှပြည်နယ်အစိုးရကနေဆက်လက်ဆောင်ရွက်မဲ့အစီအမံချက်တွေရှိပါတယ်အဲ့ဒီလုပ်ငန်းစီမံချက်တွေကိုနှောင့်နှေးမှုမရှိဖို့အတွက်အဓိကရည်ရွယ်ချက်တွေနဲ့ဦးစီးပြီးဆောင်ရွက်ပေးပါတယ
်အဲ့ဒီမွတ်စလင်ဒုက္ခသည်စခန်းဟာထမင်းချက်ရာကနေမီးစတင်လောင်ကျွမ်းခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာမနက်6:00နာရီနဲ့ 7:00 နာရီအထိညနေ 8:00 နာရီနဲ့ 10:00 နာရီအတွဲမှာသာထမင်းချက်ပြုတ်ရေးအတွက်မီးကိုအသုံးပြုကြဖို့အချိန်ကတ်သက်ထားတယ်လို့အရန်မီးတက်တပ်ဖွဲ့နယ်မြေတာဝန်ခံတပ်ဖွဲ့မှဦးဤစုကပြောပါတယ
်မင်းကပလေကြောင့်မှသွားပြီးတော့မိုင်းနှောက်လိုက်တယ်မင်းတရဝတာအမြပြသူဒုက္ခရောက်နေတယ်ခင်ဗျားတို့လည်းတိတဝါကြီးကြီးတယ်ဒါမဲ့ဒီမင်းဒီခင်ဗျားတို့အချိန်ကတ်သက်မဲ့ပြလိုက်တော့ကိုမင်းက6နာရီကနေပြီးတော့ကျွန်တော်တို့စက်တနာတွေကုတက်ချင်းပြလိုက်တယ်စက်တနာတွေကုကြဝရင်တကယ်တည်းကျွန်တော်တို့သွားပြီးတော့မင်းကိုလုံးဝမမီစားဘူးလို့ကျွန်တော်အမေထုတ်ပြသားပါကျွန်တော်တို့ကုတိုင်လိုက်သွားတယ်ကျွန်တော်မြန်မာနိုင်ငံပြည်သူရဲ့ပါတယ်ကျွန်တော်တို့ကော်မတီမှာပါတယ်အခုလုံးသွားပြီးတော့ကျွန်တော်တို့ကုတိုင်ကနေပြီးတော့ရှောင်းချိုသူတို့စုမပြလိုက်ပါတယ်
ဒါအပြင်ထမင်းချက်ပြုတ်ရမှာမီးကိုအိမ်ပေါ်မှာမထားပဲအိမ်နဲ့လွတ်ရမှာသာချက်ပြုတ်ကြဖို့ညွှန်ကြားထားတယ်လို့လည်းပြောပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့မီးပေးကြောင်မိသားစုပေါင်း400ကျော်နဲ့လူပေါင်း1900ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရတာပါ။အဲ့ဒီမီးပေးဒုက္ခသည်တွေကိုဘောဓုဖဒုက္ခသည်စခန်းအနီးမှာရှိတဲ့အုံတော်ကြီးဒုက္ခသည်စခန်းဈေးအဆောင်အလွတ်တွေမှာအစိုးရကယာယီနေရာချထားပေးပါတယ်။ဒါပေမဲ့ယာယီနေရာချထားပေးရတဲ့နေရာတွေမှာအကာမရှိတာအပြင်တောက်သုံးရည်နဲ့အင်းသားတွေမရှိတာကြောင့်မိဘဒုက္ခသည်တွေဟာမိလောင်ပြင်းနေရာအနီးမှာပဲတဲတွေထိုးပြီးနေထိုင်ကြသလိုတချို့လည်းနီးစက်ရဆွေမျိုးတွေစီမှာတွားရောက်နေထိုင်ကြတယ်လို့မိဘဒုက္ခသည်တို့ဖြစ်တဲ့ဦးဤဗရာဟေကပြောပါတယ
်အသာမရှိအင်းသားမရှိဘူးဤမရှိဘူးလည်းနေပဲတိုင်ဆောင်နေရတယ်အခုစစ်တနာလို့တူထမီးတော့ပါမရတော့ဘူးဒီတည်းပဲအငင်းနေပြီးတိုင်နေရတာ
မကြမီမှာမိုးရာသီရောက်လာတော့မှဖြစ်တယ်လို့မွတ်စလင်တွေရဲ့ဥပုပ်လာလည်းရောက်ရှိတော့မှာဖြစ်တဲ့အတွက်အဲ့ဒီမတိုင်ခင်ပြန်လည်နေရာချထားပေးဖို့ဘောတူပဒုက္ခသည်စခန်းနယ်မြေပိုင်းစေတမမွတ်စလင်ကြေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးအဒူစုဘန်ကပြောပါတယ
်။မိုးရွာရင်ဒေလာတော့မှာမရရင်တော့ဆိုတော့မှာတော်တော်လားကကိဖီတော့မှာဘာဖြစ်လို့ဆိုတာပေါ့ဗါလဲနေတဲ့ထိုင်တဲ့ဆောက်ရစူရအထအကကိဖီတော့မှာရှိလာမှာကျွန်တော်မှာဥပောလာလဲဝင်မှာပါ။ဥပောလာဝင်ရင်တော့ဥပောလာတော့မှာအဆောင်ဆော့ဆောက်လိုက်ရင်ပူလို့ကောက်မှာပါ
မိဘဒုက္ခသည်တွေကိုတိုင်းရအဆောင်တွေပြန်လဲဆောက်လုပ်ပေးပြီးနေရာချထားပေးဖို့အစိုးရကစီစဉ်နေပြီလို့လည်းသိရပါတယ်ခင်ဗျာ